အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မော်ဆိုးမြို့ကို IS ဆက်သွေးကြော်တွေလက်ကနေပြီးတော့ပြန်သိမ်းနိုင်အောင်ထိုးစစ်ဆင်နေတာနဲ့အတူမြို့ပြင်မှာရှိတဲ့ရွာပေါင်း12ရွာလောက်ကိုပြန်လည်သိမ်းနိုင်ခဲ့တယ်လို့အီရတ်နဲ့ကတ်တပ်ဖွဲ့တွေကပြောပါတယ်အင်္ဂါနေ့တုန်းကဒုတိယနေ့အဖြစ်ဆက်ပြီးတော့တိုက်နေတဲ့ထိုးစစ်ဆင်မှုမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကလေကြောင်းကနေပြီးတော့စစ်ကူတိုက်ပေးနေတယ်လို့ဆူနီနဲ့ရှီယာပြည်သူစစ်တွေကလည်းပါဝင်တိုက်ခိုက်ခဲ့ပါတယ်။မော်ဆိုးမြို့ကိုပြန်သိမ်းနိုင်ဖို့ကြိုးစားတဲ့တိုက်ပွဲတွေဟာခက်ခဲမှဖြစ်ပေမဲ့ IS ဆက်သွေးကြော်တွေဘက်ကရှုံးနှိမ့်လိုက်မယ်လို့သူထိခိုင်မှယုံကြည်တဲ့အကြောင်းသမ္မတဘရက်အိုဘားမားကအင်္ဂါနေ့တုန်းကဝါရှင်တန်မြို့တော်မှာပြောကြားခဲ့ပါတယ်။အဓိကတိုက်ပွဲတွေကမော်ဆိုးမြို့ပြင်မှာဆက်ဖြစ်နေပြီးတော့စစ်မျက်နှာပြင်၃ခုကနေတိုက်ခိုက်မှုတွေကလည်းမတူတဲ့အရှိန်နဲ့ရှေ့တိုးသွားနေပါတယ်။မော်ဆိုးမြို့ရှေ့ဘက်ကနေပြီးတော့တိုက်ခိုက်နေတဲ့ကတ်လူမျိုးပက်ရှမာကာတပ်ဖွဲ့တွေကအလျင်အမြန်ရှေ့တိုးတိုက်ခိုက်နိုင်ခဲ့ပေမဲ့မြို့ရဲ့တောင်ဘက်ကနေထိုးစစ်ဆင်နေတဲ့အီရတ်စစ်တပ်တွေကတော့သူတို့တိုက်ခိုက်နေရတဲ့နေရာကျယ်ဝန်းကျယ်ပြန့်တာကြောင့်ရှေ့တိုးနိုင်မှုပိုပြီးတော့နှေးနေပါတယ်။သူတို့ရဲ့စစ်ဆင်မှုကိုမော်ဆိုးမြို့စွန်ကီလိုမီတာ40လောက်အကွာကနေစပြီးတော့တိုက်ခဲ့ရတာပါ IS ဆက်သွေးကြွတွေ2014 August လကတည်းကသိမ်းပိုက်ထားတဲ့ Alhamdiniani မြို့ကိုတော့ Iraq တပ်တွေနဲ့ Peshmerga တပ်တွေအင်္ဂါနေ့မှာဝင်ရောက်နိုင်ခဲ့ပါတယ်